Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်မေလ9ရက်တင်းလာနေမနေ့ကင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးတွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ထိပ်တန်းရောက်သတင်းတွေတင်ဆက်တဲ့အခါရုရှားစီကရေနံဝယ်ယူမှုကိုအဆုံးသတ်ဖို့ G7 နိုင်ငံတွေသဘောတူထားကြပါတယ်။အမေရိကန်သမ္မတရဲ့ဂရော Jill Biden ကြိုတင်ကြေညာခြင်းမရှိဘဲနဲ့ယူကရိန်းနိုင်ငံကိုတွားရောက်လည်ပတ်ခဲ့ပါတယ်။တခါမလေးရှားကိုဝင်ရောက်ဖို့ကြိုးစားတဲ့မြန်မာ90နီးပါးထိုင်းရဲကဖမ်းဆီးလိုက်ပါတယ်။ဒီလိုသတင်းတွေအပြင်ဒီအမေရိကန်ပြည်ထောင်စုမှကျင်းပမဲ့အမေရိကန် ASEAN ထိပ်သီးဆွေးနွေးပွဲမှာဘယ်လိုအကြောင်းအရာတွေကလွှမ်းမိုးနေမှာပါလဲ။
And our pitch to our ASEAN allies and friends is the same pitch we make to all of our allies and friends around the world. We see that
တင်းနေပြီတင်းစူစီပြင်ပြချက်အပြည့်စုံတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့အတူပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းအရှေ့ပိုင်းလူဟန်စ်ဒေသမှာတင်းရင်းတွေကရုရှားတပ်တွေရဲ့ဘုံးကျဲတိုက်ခိုက်မှုကြောင့်ဘိုင်လိုဟိုရစ်ကာမှာရှိတဲ့လူအယောက်90လောက်ခိုလုံးနေတဲ့စာတင်ကျောင်းတစ်ကျောင်းဟာမြေပြင်ပေါ်မှာပြပြဝက်ပျက်စီးသွားပြီးအဲ့ဒီထဲက30လောက်ကိုပဲကယ်တင်နိုင်ခဲ့တယ်လို့လူဟန့်စ်အုပ်ချုပ်ရေးမှူးကပြောပါတယ်ဒီဒေသမှာသတင်းပတ်နဲ့ချီးပြီးရုရှားနဲ့ယူကရိန်းတပ်တွေပြင်းပြင်းထန်ထန်တိုက်ခိုက်နေကြတာဖြစ်ပြီးကျန်60လောက်ကတော့အပျက်စီးပုံတွေအောက်မှာရှိနေပြီးအခုအချိန်ဆိုအသက်ရှင်ကျန်ဖို့မလွယ်လောက်ဘူးလို့လည်းအုပ်ချုပ်ရေးမှူးဆာဟီဟေဒီက Telegram လူမှုကွန်ရက်ကနေပြောပါတယ်။ဒါအပြင်အနာက private la မျိုးကလေးမှလည်းအသက်10နှစ်ဝန်းကျင်ကလေး2ဦးချီချီမှန်တေဆုံးရတယ်လို့ပြောပါတယ်။ဒုတိယကမ္ဘာစစ်ပြီးနာဇီဂျမနီကိုအောင်းနိုင်တဲ့အထိမ်းအမှတ်ဖြစ်တဲ့ VD မတိုင်ခင်မှာရုရှားကသူ့ရဲ့ယူကရိန်းအရှေ့ပိုင်းထိုးစစ်အောင်မြင်မှုရှိကြောင်းပြသဖို့အတွက်ဒွန်ဘတ်စ်ဒေသမှာပြင်းပြင်းထန်ထန်တိုက်ခိုက်နေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကနေဒါဝန်ကြီးချုပ် Justin Trudeau ကကီယက်ကိုမကြေညာဘဲတွားရောက်ပြီးယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံခဲ့တယ်လို့အဲ့ဒီမှာကနေဒါတန်ယုံကိုပြန်ပြီးဖွင့်ပေးခဲ့တာပါအမေရိကန်အစိုးရကလည်းကီယက်မှာတန်ယုံပြန်ပြီးဖွင့်ဖို့လုပ်နေတာဖြစ်ပြီးယာယီတန်မတ်ကြီးခရစ်စတီနာကီဗင်အပါအဝင်အမေရိကန်ထိပ်ပိုင်းတန်အရာရှိတွေလည်းကီယက်ကိုပြန်သွားနေကြပြီဖြစ်ပါတယ်ယူကရိန်းကိုရုရှားချုပ်ချော်မှုကြောင့်ပြည်ပကိုထွက်ပြေးရတဲ့ဒုက္ခတွေရဲ့အခြေအနေကိုဆန့်စစ်ဖို့ဥရောပကိုလာရောက်တဲ့၄ရက်ကြာခီးစဉ်တက်တရနေဖြစ်တဲ့တင်းငင်းနေမှာအမေရိကန်သမ္မတကတော့ Jill Biden ဟာကြိုတင်မကြေညာပဲယူကရိန်းကိုတွားရောက်ခဲ့ပြီးယူကရိန်းသမ္မတကတော့ Olina Zelenska နဲ့တွေ့ဆုံခဲ့ပါတယ်ဒီစစ်ပွဲရပ်ပစ်ဖို့လိုအပ်သလိုယူကရိန်းပြည်သူတွေနဲ့အတူအမေရိကန်တွေကလည်းရပ်တည်ကြောင်းပြသဖို့တိတ်အရေးကြီးတယ်လို့သမ္မတကတော့ Jill Biden ကပြောသွားတာပါတနင်္လာနေ့မှာထက်ရောက်တဲ့အမေများနေမှာယူကရိန်းပြည်သူတွေနဲ့တသားတည်းရှိကြောင်းပြသချင်တာကြောင့်အခုလိုလာရောက်တာဖြစ်ကြောင်းလည်းပြောပါတယ်အမေရိကန်သမ္မတကတော့ဟာ Slovakia ကနေယူကရိန်းနယ်စပ်ကိုကျော်ဖြတ်ပြီးယူကရိန်းအနောက်တောင်ပိုင်းမှာရှိတဲ့ Azhurov မြို့ကလေးကဒုက္ခသည်စခန်းဖွင့်ထားတဲ့ကျောင်းကလေးမှာယူကရိန်းသမ္မတကတော့ Olena နဲ့တွေ့ဆုံပြောကြားခဲ့တာဖြစ်ပါတယ်အမြောက်တန်းဘုံတန်းအချက်ပေးဦးရောဆွဲတန်းလေးကြားကနေရဲရဲဝံ့ဝံ့ခုလိုလာရောက်အားပေးတဲ့အတွက်ကျေးဇူးတင်ကြောင်းအထူးသဖြင့်အမေများနေမှာလာတာကြောင့်စေတနာမြတ်တာကိုခံစားရကြောင်းယူကရိန်းသမ္မတကတော့ပြောပါတယ်သမ္မတကတော့ Jill Biden ရဲ့ယူကရိန်းခီးစဉ်ကိုလုံခြုံရေးကြောင့်ကြိုတင်မကြေညာပဲထားတာဖြစ်ပါတယ်အခုလိုအန္တရာယ်ကြီးတဲ့စစ်နေပြင်ကိုအမေရိကန်သမ္မတကတော့တွားရောက်အားပေးလို့ရှိပါတယ်သမ္မတကတော့လော်ရာဘုရှ်ဟာအာဖဂန်နစ္စတန်ကိုသွားခဲ့တယ်လို့မီရှယ်အိုဘားမားကလည်းကာတာကအမေရိကန်စစ်အခြေစိုက်စခန်းကိုသွားရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ G7 ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံခေါင်းဆောင်တွေဟာရုရှားစီကရေနံဆက်ပြီးမဝယ်ဖို့ဒါမှမဟုတ်တင်ပို့မှုပိတ်ပင်ဖို့အတွက်တင်းငင်းနေမှာသဘောတူလိုက်ကြပြီးဒါဟာသတင်းဆက်ပတ်ကြားနေပြီးဖြစ်တဲ့ယူကရိန်းကိုရုရှားချူးကျော်မှုအတွက်ရုရှားရဲ့ပင်မဝင်ငွေရလာကိုတိုက်ရိုက်ပစ်မှတ်ထားအရေးယူတာလည်းဖြစ်ပါတယ်။ဒီလိုအရေးယူတာဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အဓိကငွေစည်းဆဲမှုရလာကိုအပြင်းထန်ထိခိုက်စေမှာဖြစ်တဲ့အတွက် အခုသူတက်နေတဲ့စစ်ပွဲအတွက်လိုအပ်တဲ့ငွေရနိုင်တော့မှာမဟုတ်ဘူးလို့ American, Britain, Canada, ပြင်သစ်၊ Germany, Italy နဲ့ Japan, G7 နိုင်ငံတွေကခေါင်းဆောင်တွေက Ukraine သမ္မတ Volodymyr Zelensky နဲ့ online မှာတွေ့ဆုံပြီးပြောကြားခဲ့တာဖြစ်ပါတယ်American က Russia စီကရင်းနှံဝယ်ယူမှုကိုရပ်ဆိုင်ထားပြီးဖြစ်တယ်လို့ EU ဥရောပသမဂ္ဂ28နိုင်ငံကလည်းသူတို့ရဲ့ရင်းနှံစိမ်းဝယ်ယူမှု၄ပုံတစ်ပုံကို Russia စီကမှာယူနေရကနေရပ်ပစ်ဖို့အတွက်စီစဉ်နေတယ်လို့ကြေညာထားတာပါ G7 ခေါင်းဆောင်တွေဟာဒုတိယကမ္ဘာစစ်ကြီးဥရောပနေပေါ်မှာအဆုံးသတ်သွားတဲ့နေ့ VEA နှစ်ပတ်လည်နေ့ကို Ukraine သမ္မတပါပါဝင်ပြီးကျင်းပနေခြင်း Russia ကတော့1945မှာနာဇီဂျာမနီလက်ကနေဆိုဗီယက်အောင်ပွဲခံတဲ့နှစ်ပတ်လည်ဖြစ်တနင်္လာနေ့မှာကျင်းပဖို့လုပ်နေချိန်မှာပဲယူကရိန်းကိုဝင်တိုက်တဲ့ရုရှားသမ္မတပူတင်အောင်ပွဲမခံနိုင်အောင်ဆက်ပြီးတင်းကြီးတင်းရွတ်ထဲရှိနေမှာဖြစ်ကြောင်း G7 အဖွဲ့ကကြေညာခဲ့တာဖြစ်ပါတယ်။နာမည်ကျော် Ireland Rock Guitar အဖွဲ့ U2 ကဘုံနုံနဲ့သူ့တွဲဖက် The Edge အဖွဲ့လိုဟာတနင်္လာနေ့ကယူကရိန်းနိုင်ငံမြို့တော် Kiev ကဘူတာယုံမှာမင်းလေးဆယ်ချာတိဂီတဖြောပြေပွဲပြုလုပ်ပြီးရုရှားရန်ကုန်ခုခံတွန်းလှန်နေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုဂုဏ်ပြုခဲ့ပါတယ်။ယူကရိန်းပြည်သူတွေဟာသူတို့လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတာမဟုတ်ဘဲလူတိုင်းချစ်မြတ်နေတဲ့လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတာဖြစ်ပြီးဒီလွတ်လပ်မှုတိုက်ပွဲအတွက်ကမ္ဘာကြီးကိုပါယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဦးဆောင်နေတာဖြစ်ကြောင်းခရက်ချိုက်ဗူဒါယုံနဲ့လာရောက်ဆူဝေးကြတဲ့လူအုပ်ကိုပြောကြားခဲ့တာပါ။ယူကရိန်းကိုရုရှားက February 24ရက်မှာစတင်ကျူးကျော်ခြင်းက Kiev ကိုဥတီတိုက်ခိုက်ခဲ့တာဖြစ်ပြီး March လကုန်လမှာယူကရိန်းအရှိတ်ဘက်ကိုပြင်းထန်ပြောင်းသွားခဲ့တာဖြစ်ပါတယ်။အခု May လ8ရက်နေ့နေ့ပိုင်းမှာယူကရိန်းရဲ့ကောင်းကင်ယံမှာတနက်တန်းတွေကြားနေရပေမဲ့နောက်ဆုံးမှာတော့လွမြောက်ကြမှာပါ။မင်းတို့ရဲ့အသက်ကိုသူတို့တတ်ဖြတ်နိုင်နေမယ်။မင်းတို့ရဲ့စိတ်ဓာတ်ကိုတော့ရိုင်းမချိုးနိုင်ပါဘူးလို့ဘွန်နိုကပရိသတ်ကိုပြောကြားခဲ့ပါတယ်။
တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 1133ည5ဒိုမီတာ40 kHz 4433ည5ဒိုမီတာ51 kHz 5805နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် VOA ရဲ့တင်းလာနေမနက်ခင်းသတင်းလေးကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာလူမောင်ကိုကူးသူတွေကတဆင့်မလေးရှားနိုင်ငံထဲတရားမဝင်ဝင်ရောက်ဖို့ဆောင်းဆိုင်နေတဲ့မြန်မာနိုင်ငံသား89ဦးကိုထိုင်းရဲကဖမ်းဆီးလိုက်ပါတယ်။သူတို့ကိုထိုင်းနိုင်ငံတောင်ပိုင်းနရာတီဝက်ပြည်နယ်ထက်ပိုင်မြို့မှာဖမ်းမိသွားတာပါ။ထက်ပိုင်မြို့မှာရှိတဲ့အိမ်နဲ့အိမ်ကိုစနေနေ့ကဝင်ရောက်စီးနှင်းရှာဖွေရမှာအခုလိုဖမ်းမိခဲ့တာဖြစ်တယ်လို့နရာတီဝက်ဒူရဲကျုပ်ကပြောပါတယ်။မြန်မာတွေကိုတင်ဆောင်လာတဲ့ကားမောင်းဆရာထိုင်းလူမျိုး၄ဦးကတော့ထွက်ပြေးလွတ်မြောက်သွားတဲ့အတွက်လိုက်လံရှာဖွေနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံသားတွေကိုလူကုန်ကူးရမှာတင်ဆောင်လာတဲ့ pickup truck က3စီးကိုတော့ရဲကသိမ်းဆီးလိုက်ပါတယ်။ကနဦးစစ်ဆေးချက်တွေအရမြန်မာအုပ်စုဟာမလေးရှားနိုင်ငံထဲဝင်ရမယ့်အချိန်ကောင်းကိုစောင့်ဆိုင်းနေတာလို့ထွက်ဆိုကြပါတယ်။ဒီတော့တွင်လူမောင်ကိုကူးမှုကိုတားဆီးနိုင်ရေးအတွက်ထိုင်းအာဏာပိုင်တွေကနေဆက်တလျှောက်မှာကင်းလက်စစ်ဆေးတာတွေတိုးမြှင့်လှုပ်ဆောင်သွားမယ်လို့နရာတီဝက်ပြည်နယ်ဆိုင်ရာထိုင်းလီဒါအကြီးအကဲချလန်ပေါင်းကသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ။တောင်ပစိဖိတ်ပင်လယ်ထဲကဆော်လမွန်ကျွန်းစုနိုင်ငံမှာတရုတ်ကစစ်တပ်အခြေစိုက်စခန်းတစ်ခုတည်ဆောက်မဲ့အရေးကိုမဟာမိတ်နိုင်ငံတွေနဲ့အတူဟန်တာကာကွယ်သွားမယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆင်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။မေလ21ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမတန်ခင်အပြန်အလှန်မဲဆွဲနေတဲ့ကာလမှာသူကအခုလိုပြောလိုက်တာပါ။ဆော်လမွန်ကျွန်းစုမှာလုံခြုံရေးနဲ့ပတ်သက်လို့တာဝန်ယူလှုပ်ဆောင်မဲ့အစီအစဉ်သဘောတူစာချုပ်တစ်ခုကိုလက်မှတ်ရေးထိုးလိုက်ပြီလို့ပြီးခဲ့တဲ့လတည်းတရုတ်ကကြေညာခဲ့ပြီးနောက်ပစိဖိတ်ပင်လယ်ထဲတရုတ်ရဲ့ဩဇာချဲ့ထွင်မှုတိုးလာနေတဲ့ကိစ္စဟာဩစတြေးလျရွေးကောက်ပွဲမတန်ခင်အရေးတကြီးညှင်းခုံအဖြစ်ရှာရမယ့်နိုင်ငံရေးပုတ်စာတစ်ခုဖြစ်လာပါတယ်။တရုတ်နဲ့ဆော်မွန်ကျွန်းနိုင်ငံကြားသဘောတူညီချက်ကိုတရားဝင်ထုတ်ပြန်တာမျိုးမရှိသေးပေမဲ့ပေါက်ကြားလာတဲ့အချက်တွေအရတရုတ်ရည်ရက်သင်္ဘောတွေကိုဆော်မွန်ကျွန်းတစ်ဝိုက်ဖြန့်ကျက်ခြားထားခွင့်ပေးမဲ့အချက်တွေပါဝင်နေတာပါ။ဒီသဘောတူညီချက်ကိုကြည့်ရင်ဆော်မွန်ကျွန်းမှာတရုတ်ရည်တပ်စခန်းတစ်ခုထူထောင်လာမှာကိုဒေသတွင်းနိုင်ငံတွေစိုးရိမ်နေကြပါတယ်။ဆော်မွန်ကျွန်းအာဏာပိုင်တွေကတော့ဒီအချက်ကိုငြင်းဆိုပါတယ်။နောက်ဆုံးလူထုစစ်တမ်းတွေအရဆော်မွန်ကျွန်းနဲ့တရုတ်နိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုတဲ့အထိဖြစ်သွားတဲ့ကိစ္စမှာဩစတြေးလျဝန်ကြီးချုပ်မော်ရစ်ဆင်အနေနဲ့တားဆီးနိုင်ခဲ့ခြင်းမရှိတဲ့အပေါ် ဝေဖန်ပြစ်တင်မှုတွေများနေတာတွေ့ရပါတယ်ခင်ဗျာစီးရီးယားသမ္မတဘာရှားအယ်အာဆတ်ဟာဒေသတွင်းသူနဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တဲ့အီရန်နိုင်ငံကိုတနင်္ဂနွေနေ့ကတွားရောက်လည်ပတ်ပြီးအီရန်ထိပ်တန်းခေါင်းဆောင်အယာတိုလာအာလီခါမေနီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အီရန်နဲ့စီးရီးယားကြားပုံမခိုင်မာတဲ့ဆက်ဆံရေးဆက်လက်ထားရှိသွားဖို့ခေါင်းဆောင်တို့ဦးကတိပြုခဲ့ကြောင်းအီရန်နိုင်ငံပိုင်မီဒီယာတွေကဖော်ပြပါတယ်သမ္မတအာဆတ်ရဲ့အခုအီရန်ခီးစဉ်ဟာစီးရီးယားပြည်တွင်းစစ်စတင်ခဲ့တဲ့2017နောက်ပိုင်းဒုတိယအကြိမ်ဖြစ်ပါတယ်ဒီကနေ့စီးရီးယားနိုင်ငံကိုကြည့်ရင်စစ်မဖြစ်ခင်ကအချိန်အမျိုးနဲ့မတူတော့ပဲဒီနိုင်ငံဟာအစွမ်းတက်တည်ရှိပြီးအင်အားရှိတဲ့နိုင်ငံဖြစ်အားလုံးကမြင်တွေ့ကြရမှာဖြစ်ကြောင်းအီရန်ခေါင်းဆောင်ခါမီနီကအာဆတ်ကိုပြောကြားခဲ့တယ်လို့အီရန်နိုင်ငံပိုင်ရုပ်သံတွေမှာဖော်ပြပါတယ်ဒေသတွင်းလှမ်းမိုးချေလှယ်ဖို့ကြိုးပမ်းနေတဲ့အစ္စရေးတို့ရဲ့ရန်ကကာကွယ်ဖို့အီရန်နဲ့စီးရီးယားကြားရှိတဲ့ဆက်ဆံရေးဟာမဟာဗျူဟာကျကြောင်းအာဆတ်ကလည်းပြန်လည်ပြောဆိုခဲ့ပါတယ်စီးရီးယားမှာရှိတဲ့အီရန်ပြစ်မှတ်တွေကိုအစ္စရေးရဲ့မကြာခဏတိုက်ခိုက်မှုကပိုတိုးလာနေပြီးအစ္စရေးတို့အဆိုအရအီရန်ကထောက်ပံ့မှုပေးထားတဲ့ Hezbollah စစ်သွေးကြွအပါအဝင်အခြားအင်အားစုတွေရဲ့ပြစ်မှတ်တွေကိုတိုက်ခိုက်တာလို့ဆိုပါတယ်စီးရီးယားမှာပြီးခဲ့တဲ့နှစ်တွေအတွင်းအီရန်ရဲ့စီးပွားရေးဩဇာလွှမ်းမိုးမှုပိုတိုးလာပြီးစီးရီးယားအစိုးရလိုအပ်ချက်ကိုအီရန်ကအကြွေးနဲ့ထောက်ပံ့ပေးနေတယ်လို့အမြတ်ရမဲ့စီးပွားရေးလုပ်ငန်းကွန်ထရိုက်တွေကိုလည်းအီရန်ကရရှိထားပါတယ်ခင်ဗျာတရုတ်နိုင်ငံဘီဂျင်းမြို့တော်မှာကိုဗစ်ကူးစက်မှုတွေရှိလာတာကြောင့်ရှန်ဟိုင်းမြို့မှာလိုရက်ရှည်ကြအသွားလာပိတ်ပင်ရမဲ့အဖြစ်မျိုးကိုရှောင်ရှားဖို့တန်ပေါင်းများစွာသောမြို့ကန်လူတန်းရှည်ကြီးဟာကိုဗစ်ရှိမရှိသိရအောင်အစစ်ဆေးခံဖို့တနင်္ဂနွေနေ့တုန်းကတန်းစီဆောင်ဆိုင်ခဲ့ကြပါတယ်ဘီဂျင်းမြို့အပါအဝင်ရှန်ဟိုင်းနဲ့အခြားဒါဇင်နဲ့ချီတဲ့မြို့ကြီးတွေမှာအာဏာပိုင်တွေရဲ့ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေကတရုတ်ပြည်သူတွေကိုစိတ်ဖိစီးမှုဖြစ်စေပြီးကမ္ဘာစည်းဝါးရေးဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့နိုင်ငံတကာပို့ကုန်ဖြန့်ဖြူးရေးမှာရောကုန်သွယ်ရေးအပိုင်းမှာပါထိခိုက်လာစေပါတယ်။ဒါပေမဲ့လည်းတရုတ်အာဏာပိုင်တွေဟာအခြားနိုင်ငံတွေမှာလိုကိုဗစ်နဲ့အတူနေထိုင်ရေးမူဝါဒကိုလက်မခံဘဲကိုဗစ်ကင်းစင်ဖို့ကူးစက်ပြန့်ပွားမှုနှိမ်နင်းရေးကိုသာအလေးထားလုပ်နေတာတွေ့ရပါတယ်။လူဦးရေ25သန်းကျော်ရှိပြီးတကြော့ပြန်ကိုဗစ်ကူးစက်မှုဖြစ်ခဲ့တဲ့ရှန်ဟိုင်းမှာတိုက်ခန်းအင်အားဝင်းအလိုက်တလကျော်ကြာအပြင်းမထွက်ရပိတ်ပင်ကန့်သတ်ခံရတာကြောင့်စားနပ်ရိက္ခာရဖို့အတွက်ရောအေးပေါ်ကျန်းမာရေးကုသဖို့အတွက်ပါခက်ခဲလာတာကိုလူတွေကမကြည်မနှက်ဖြစ်ခဲ့ကြပါတယ်ခင်ဗျာတင်းလာနေမယ်နဲ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းစူးစီးတင်ပြချက်တွေသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒီနိုင်ငံတကာသတင်းတချို့ကိုလည်းတင်ပြဖို့ရှိပါတယ်။အဲ့ဒါတွေမတိုင်ခင်ဒီပထမအဆုံးကြားရမှာကတော့ American ASEAN ထိပ်သီးစည်းဝေးပွဲနဲ့ပတ်သက်တဲ့စူးစီးတင်ပြချက်တွေဖြစ်ပါတယ်။မကြာခင်ရပိုင်းအတွင်း ASEAN ခေါင်းဆောင်တွေ Washington DC မြို့တော်ကိုရောက်ရှိလာမှာဖြစ်ပြီး American နဲ့ထိပ်သီးဆွေးနွေးပွဲမှာယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တဲ့လုပ်ရက်ကိုတညွတ်သေးရပ်တည်ဆန့်ကျင်ရေးတိုက်တွန်းသွားမဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒက်ရက်ချိုလေးကပြီးခဲ့တဲ့ရက်ပိုင်းအတွင်း VOA နဲ့တီးတန့်ပြုလုပ်တဲ့တွေးဆမေးမြန်းမှုမှာပြောဆိုထားပါတယ်အမေရိကန်နဲ့အာဆီယံကြားလက်တွဲဘက်အဖြစ်ဆက်ဆံရေးခိုင်မာတဲ့သင်္ကေတကိုထင်ဟပ်စေမဲ့အစည်းအဝေးလို့သူကပြောပါတယ်မက်ခင်ဖြူတွေးကတင်ပြမှာဖြစ်ပါတယ်ဗျာ
မေလ12ရက်နေ့သမ္မတဂျိုးဘိုင်ဒန်ရဲ့ဖိတ်ကြားချက်အရကျင်းပမယ်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးဟာသမိုင်းဝင်တွေ့ဆုံမှုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဦးကြီးဌာနအတိုင်ပင်ခံဒက်ရက်ရှူလီက VOA ကိုပြောပါတယ်
It will be the first time that ASEAN leaders have been able to meet here in Washington it will be the largest meeting of leaders here in Washington
ASEAN ခေါင်းဆောင်တွေဝါရှင်တန်မြို့တော်မှာပထမဆုံးတွေ့ဆုံတဲ့အစည်းအဝေးဖြစ်ပါတယ်ကာယောဂါကူးစက်မှုတွေဖြစ်ပွားပြီးတဲ့နောက်ဝါရှင်တန်မြို့တော်မှာခေါင်းဆောင်တွေအများဆုံးလာရောက်တဲ့အစည်းအဝေးလည်းဖြစ်မှာပါဒီအစည်းအဝေးကအမေရိကန်ပြည်ထောင်စုနဲ့ ASEAN ကြားဆက်ဆံရေးအရေးကြီးတယ်ဆိုတာကိုတင်ဂေတာပြုတဲ့အစည်းအဝေးလို့ကျွန်တော်မြင်ပါတယ်။ဒါကသမ္မတဘိုင်ဒန်နိုင်ငံသားရေးဝန်ကြီးဘလင်ကန်နဲ့ကျွန်တော်တခြားနိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေအရင်နှစ်တွေကတည်းကတည်ဆောက်ခဲ့တဲ့ဆက်ဆံရေးပါ
။ဒီထိပ်သီးဆွေးနွေးပွဲမှာယူကရိန်းအပေါ်ရုရှားရဲ့ကျူးကျော်မှုကိုတညီတညွတ်တည်းဆန့်ကျင်နေဆိုတာအာဆီယံဒေသရင်းခေါင်းဆောင်တွေဘက်ကရည်တည်ပြသစေချင်တယ်လို့လည်းဒက်ရက်ချူလေးကပြောပါတယ်။
And our pitch to our ASEAN allies and friends is the same pitch we make to all of our allies and friends around the world. We see that
ASEAN မဟာမိတ်နိုင်ငံတွေနဲ့မိတ်ဆွေတွေကိုတခြားကမ္ဘာတစ်ဝှမ်းကကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံတွေနီးတူကျွန်တော်တို့တန်ဖိုးထားပါတယ်။ရုရှားနဲ့ယူကရိန်းမှာရုရှားရဲ့လုံဆောင်ချက်တွေကိုကျွန်တော်တို့စန့်ကျင်တယ်ဆိုတာအားလုံးကိုရှင်းရှင်းလင်းလင်းပြသထားပြီးသားပါ။ရုရှားကိုတန်ခတ်အရေးယူတာအထူးကြံဖြစ်အောင်ဝိုင်းပယ်တာတွေနဲ့ယူကရိန်းကိုထောက်ခံဖို့ကျွန်တော်တို့ဆောင်ရွက်သမျှတွေမှာအာဆီယံမိတ်ဆွေတွေကျွန်တော်တို့နဲ့အတူလက်တွဲရပ်တည်စေချင်ပါတယ
်။ဒေသရင်းနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားလက်နေပိုင်ဆိုင်မှုအငင်းပွားမှုတွေရှိနေတဲ့အချိန်အင်ဒိုပစိဖိတ်ဒေသလွတ်လပ်တဲ့ရေကြောင်းသွားလာမှုကိုအားပေးတဲ့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတာပါ။နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံဂျဲရက်ချူလီကဒေသရင်းအရာကြီးနိုင်ငံတွေရဲ့ချင်းချမှုတွေခြုံငဲရတယ်လို့တုံ့လုံသွားပြီးတရုတ်နိုင်ငံရဲ့နာမည်ကိုတော့ထည့်သွင်းပြောဆိုသွားတာမရှိပါဘူး
။ We believe we have shown solidarity and ASEAN friends all of whom are very worried about the issues of sovereignty and territorial integrity.
ASEAN မိတ်ဆွေနိုင်ငံတွေနဲ့တွေးစည်းညီညွတ်မှုကိုကျွန်တော်တို့ပြသပြီးပြီလို့ကျွန်တော်ယုံကြည်ပါတယ်။ ASEAN နိုင်ငံအားလုံးကသူတို့အချုပ်အခြာကိုယ်ပိုင်နယ်မြေအပေါ်လေးစားမှုရှိဖို့စိုးရိမ်မှုတွေလည်းရှိနေပါတယ်။အင်အားကြီးနိုင်ငံတခုကစစ်အင်အားသုံးပြီးနိုင်ငံငယ်အပေါ်အနိုင်ကျင့်တာမျိုးကိုစိုးရိမ်တာပါဒီလိုအတွေ့အကြုံမျိုးကိုအာဆီယံနိုင်ငံတော်တော်များများပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာဓာတ်ရိုက်တွေ့ကြုံခဲ့ရတာပါအ
ာဆီယံဒေသရင်းနိုင်ငံတွေကြားမှာရုရှားနဲ့ဆက်ဆံရေးပုံစံမျိုးမျိုးရှိနေကြတာကိုလည်းဒေးဗစ်ချူလီကအသိမှတ်ပြုပြောဆိုပါတယ
် So we find that they're very good partners and clearly ASEAN
ဒီတော့အာဆီယံနိုင်ငံတွေဟာလက်တွဲပတ်နိုင်ငံကောင်းတွေလို့ကျွန်တော်တို့ကမြင်ပါတယ်သူတို့ဟာရုရှားနဲ့ဆက်ဆံရေးမှာတနိုင်ငံနဲ့တနိုင်ငံမတူညီကြပါဘူးမတူညီတဲ့သမိုင်းနောက်ခံတွေလည်းရှိပါတယ်ဒါကိုကျွန်တော်တို့အပြေအဝနားလည်ပါတယ်အားလုံးတပြေးညီတသဘောတည်းရှိရမယ်လို့ကျွန်တော်တို့မပြောပါဘူးဒါပေမဲ့ကျွန်တော်တို့ယုံကြည်တာကရုရှားရဲ့လုပ်ရက်အပြုအမှုတွေကိုလုံးဝလက်ခံလို့မရဘူးဒီအတွက်ပေးဆက်ရမယ်ဆိုတာမျိုးကဘာကိုပြတာတဲ့နေရာမှာအားလုံးကျွန်တော်တို့အတူတကွလက်တွဲဖို့လိုအပ်တယ်ဆိုတာပြမယ်လို့ယုံကြည်ပါတယ်
။ဒီလိုအာဆီယံနဲ့ထိပ်သီးဆွေးနွေးပွဲမကျင်းပခင်လေးမှာပဲဗီယက်နမ်နဲ့ရုရှားပူးပေါင်းစည်းလေ့ကျင့်မှုတွေလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့တော့ Derek Shuley က
I believe they see merit in which is that Russia is a far less attractive partner today
ရန်နံနိုင်ငံကိုကျွန်တော်တို့ပြောချင်တဲ့အချက်ကအဲ့ဒီအပေါ်ကအကျိုးနဲ့အပြစ်ကိုတွက်ချက်နိုင်မယ်လို့မြင်ပါတယ်။ဒီနေ့ရုရှားဟာပြီးခဲ့တဲ့၄လကလိုလက်တွဲပတ်အဖြစ်ပေါင်းသင်းမှုတင့်တော်တဲ့နိုင်ငံမဟုတ်တော့ပါဘူး။ရုရှားဟာကမ္ဘာမှာပိုပြီးအထူးကြံဖြစ်မယ်။စီးပွားရေးအရလည်းပျက်စီးနေပါတယ်။ပွန့်ပွန့်လင်းလင်းပြောရရင်ရုရှားစစ်တပ်ဟာပိုပြီးထိခိုက်ရှုံးနိမ့်နိုင်တဲ့အခြေအနေကိုရောက်နေပါတယ်။ဗီယက်နမ်လိုဆိုဗီယက်ပြည်ထောင်စုခေတ်ကတည်းကရုရှားနဲ့လက်တွဲလာတဲ့နိုင်ငံအဖို့မူဝါဒတွေကိုချက်ချင်းဆိုသလိုပြောင်းလဲနိုင်မှာမဟုတ်ဘူးဆိုတာကိုတော့ကျွန်တော်တို့နားလည်ပါတယ်။ဘာပဲဖြစ်ဖြစ်ဒီနိုင်ငံတွေအနေနဲ့ရုရှားနဲ့ဆက်ဆံရေးကိုပြန်ပြီးသုံးသပ်ဖို့တော့လိုပါတယ်။ဒီနိုင်ငံတွေအနေနဲ့သူတို့အနာဂတ်လုံခြုံရေးအတွက်အလေးထားမယ်။ရုရှားနဲ့ဆက်ဆံရေးမှာအရင်နဲ့မတူတော့ဘူးဆိုရင်ကျွန်တော်တို့ဘက်ကလည်းလက်တွဲဘက်အဖြစ်ပူးပေါင်းဆောင်ရွက်လိုတဲ့ဆန္ဒရှိပါတယ်
။ဒေသရင်းနိုင်ငံတွေထဲမှာယူကရိန်းကိုကျူးကျော်တဲ့ရုရှားရဲ့လုပ်ရက်ကိုထောက်ခံတဲ့အကြောင်းမြန်မာနိုင်ငံကတရားဝင်ပြောဆိုထားပါတယ်။ဒီထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံကကိုယ်စားလှယ်ပါဝင်တက်ရောက်တာမရှိပါဘူး။မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတရက်ပြန်ပြီးမပေါ်ပေါက်မချင်းမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှာမဟုတ်ဘူးလို့လည်းဒေရက်ချူလီကပြောပါတယ
် What we need to see in Myanmar is a cessation of violence. We need to see a return to democratic governance.
မြန်မာနိုင်ငံမှာကျွန်တော်တို့တွေးမြင်နေတာကတော့အကြမ်းဖက်မှုတွေရပ်ဆိုင်းသွားဖို့ပါဒီမိုကရေစီနီးကျအုပ်ချုပ်တဲ့အစိုးရတရက်ပြန်ပြီးပေါ်ပေါက်လာဖို့ပါဒီလိုမဖြစ်သမျှအမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှာမဟုတ်ပါဘူးဝါရှင်တန်မှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာလည်းမြန်မာနိုင်ငံကိုယ်စားလှယ်ပါဝင်တက်ရောက်မှာမဟုတ်ပါဘူးအာဆီယံအစည်းအဝေးတွေမှာလည်းနိုင်ငံရေးအရာကိုစားမပြုတဲ့ကိုယ်စားလှယ်ပဲတက်ရောက်ခဲ့တာပါစစ်ကောင်စီအနေနဲ့သူတို့ဘာလုပ်ရမလဲဆိုတာသိပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလိုက်နာအကောင့်ထဲဖော်နိုင်ဖို့လိုအပ်ပြီးမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ဆောင်ရွက်ဖို့လိုပါတယ
်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပတဲ့အချိန်ဟာယူကရိန်းနဲ့ရုရှားအရေးကိစ္စအပြင်ဒေသရင်းကုန်သွယ်ရေးနဲ့လုံခြုံရေးအရေးကြီးတဲ့အချိန်လို့ဒေသရင်းအကြံအစည်တွေကရှုမြင်ကြပါတယ်။ အင်ဒိုပစိဖိတ်ဒေသလွတ်လပ်တဲ့ရေကြောင်းသွာလာခွင့်ကိုထောက်ခံအားပေးနေပြီးတရုတ်ရဲ့လွှမ်းမိုးမှုကိုအင်အားချိန်ခွင်ရှာညှိနှိုင်းဖို့ကြိုးစားနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့အရှေ့တောင်အာရှနိုင်ငံတွေနဲ့ပိုးပြီးလက်တွဲနိုင်ဖို့ကြိုးစားလာတဲ့သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့မူဝါဒကိုထင်ဟပ်တဲ့ထိပ်သီးအစည်းအဝေးလည်းဖြစ်ပါရဲ့ရှင်
။လာမယ့်ရက်ပိုင်းလဲဝါရှင်တန်ဒီစီမှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအကြောင်းအရာတွေနဲ့ပတ်သက်လို့မက်ခင်ဖြူတွေပြောပြသွားတာဖြစ်ပါရယ်ခင်ဗျာ။ကဘာပေါ်ကအလို့သမားအခွင့်အရေးနဲ့ပတ်သက်လို့ဘာတွေလှုပ်တင့်တယ်လဲဆိုတဲ့အကြောင်းကိုမတင်ပြခင်မှာအခုတော့ပိဋိပက္ခဂျာကကလေးငယ်တွေရဲ့စိတ်ကြမ်းမာရေးအခြေအနေကိုလည်းပြောပြခြင်းပါတယ်။ယူကရိန်းစစ်ပွဲဟာနိုင်ငံတွင်းကကလေးသူငယ်တွေအပေါ်မှာဆူဆူရွရွတက်ရောက်ထိခိုက်မှုရှိနေပြီးအဲ့ဒီအထဲကထောင်ပေါင်းများစွာအတွက်စိတ်ပိုင်းဆိုင်ရာနဲ့လူမှုရေးဆိုင်ရာစောင့်ရှောက်မှုတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာကပြောဆိုထားပါတယ်ဒီအကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာကနေလီဇာရှလိုင်းပေးပို့တဲ့သတင်းကိုတော့ကုခမောင်စိုးမင်းပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံမှာ2လကျော်ကြာမြင့်နေပြီဖြစ်တဲ့စစ်ပွဲအတွင်ဘုံကျဲနေတာတွေအမြောက်ကြီးပောက်ကွဲတာတွေအစာရေစာမလုံမလောက်ဖြစ်နေတာတွေစားတင်ကြောင်းတွေမပွင့်နိုင်တော့တာတွေနဲ့တခြားမရှိမဖြစ်ဝန်ဆောင်မှုဆုံးရှုံးနေတာတွေကိုကလေးငယ်တန်ပေါင်းများစွာခံစားနေကြရပါတယ်အဲ့ဒီအတွက်စိတ်ပိုင်းဆိုင်ရာအနာတရဖြစ်စေမှုတွေဟာကလင်းငယ်တွေအကြားအကာအကွယ်ပေးတဲ့အခါမှာအချိုးအစားအရာမညီမမျှဖြစ်လာပါတယ် UNICEF ရဲ့အစီရင်ခံစာထဲမှာယူကရိန်းစစ်ပွဲအတွင်းသေဆုံးသူ 3,300 ကျော်အပါအဝင်အရတား 6,800 ကျော်ထိခိုက်ဒေဆင်မှုတွေဖြစ်ပွားခဲ့ပါတယ်ဒါ့အပြင်8,300လောက်ဟာပြည်တွင်းစစ်ပွဲဒုက္ခသည်တွေဖြစ်ကုန်ကြပြီးယူကရိန်းကလင်းငယ်3ပုံ2ပုံနီးပါးအပါအဝင်လူပေါင်း 9,300 ကျော်ဟာလည်းအိမ်နီးချင်းနိုင်ငံတွေကိုဒုက္ခသည်တွေအဖြစ်ခိုလုံခဲ့ကြရပါတယ်ရုရှားတပ်ဖွဲ့ဝင်တွေကျူးကျော်မှုစတင်ခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့မတိုင်ခင်ကဆိုရင်ယူကရိန်းကလင်းငယ်ပေါင်း 9,000 ကျော်ဟာအဖွဲ့အစည်းတွေအဆောင်တွေမိဘမဲ့ဂေဟာတွေနဲ့တခြားစောင့်ရှောက်မှုပေးတဲ့ဂေဟာတွေမှာနေထိုင်ကြရပြီးအဲ့ဒီအထက်ကထက်ဝက်မိဘဟာမတန်ဆွမ်းကလေးတွေဖြစ်ကြပါတယ်အဲ့ဒီယူကရိန်းကလေးငယ်တွေဟာသူတို့ရဲ့မိသားစုတွေစီကိုပြန်သွားကြပြီမဲ့အထူးသဖြင့်မတန်ဆွမ်းကလေးတွေအပါအဝင်ကလေးတော်တော်များများကတော့ကံအကြောင်းမလာဘဲလိုအပ်တဲ့ကာကွယ်စောင့်ရှောက်မှုတွေကိုမရကြဘူးလို့ UNICEF ရဲ့ဥရောပနဲ့ဗဟိုအာရှရဲ့ဒေသဆိုင်ရာအရာရှိ Aaron Greenberg ကယူကရိန်းနိုင်ငံအနောက်ပိုင်း Lviv မြို့ကနေပြောပါတယ
် The war has impacted all children's psychosocial well-being all of them children have been
affected ကကလေးအားလုံးရဲ့စိတ်ပိုင်းဆိုင်ရာထိခိုက်စေပါတယ်အဲ့ဒီကလေးတွေဟာနေနေကိုစွန့်ခွာထွက်ပြေးကြရပြီးမိသားစုတွေသူတို့ကိုစောင့်ရှောက်သူတွေနဲ့လည်းကွဲကွာကုန်ကြရပါတယ်ဘုံပေါက်ကွဲမှုတွေမိဆိုင်ဆုံးအန်ဒီရဲ့တတိပေးအတန်းတွေဟာကလေးတွေကိုစိတ်ပိုင်းဆိုင်ရာအယတုံလုံးချောက်ချားသွားစေပါတယ်အရေးကြီးဆုံးအချက်ကတော့လိမ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကလေးအတော်များများကိုယ်တိုင်တွေ့ကြုံခဲ့ရတာမြင်တွေ့ခဲ့ရတာတွေပဲဖြစ်ပါတယ်
အဲ့ဒီလိုအခြေအနေတွေကြောင့်စစ်ပွဲစတင်ဖြစ်ပွားကြတဲ့ကစပြီးသူတို့ရဲ့ UNICEF နဲ့မိဖက်အဖွဲ့အစည်းတွေဟာစိတ်တန်ရာခံစားနေကြရတဲ့ကလေးတွေကိုကူညီရေးစတင်ခဲ့တယ်လို့ Greenberg ကပြောပါတယ်။သူတို့အဖွဲ့အနေနဲ့ကလေးပေါင်း 13,000 ကျော်နဲ့အဲ့ဒီကလေးတွေရဲ့မိဘတွေထိမ့်သိမ်းဆောက်ရှောက်သူတွေကိုစိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့စိတ်ပိုင်းဆိုင်ရာပြုစုဆောက်ရှောက်မှုတွေကိုပေးခဲ့တယ်လို့လည်းသူကပြောပါတယ်။အခုဆိုရင်သူတို့ UNICEF အဖွဲ့အနေနဲ့တိုက်ပွဲတွေပြင်းထန်နေကြတဲ့အရှေ့ပိုင်းအပါအဝင်ယူကရိန်းနိုင်ငံတဝမ်းလုံးကိုရွေရှားအဖွဲ့ပေါင်း56ဖွဲ့နဲ့လိုက်လံပြီးဆောင်ရွက်ပေးနေကြောင်းလည်းသူကပြောပါတယ်
Over 7,000 women and children have been reached by violence prevention risk mitigation and violence response services.
ဒီနိုင်ငံနိုင်ငံတော်အားလုံးမှာအမျိုးသမီးနဲ့ကလေး 8,000 ကျော်ကိုအကြမ်းဖက်မှုကာကွယ်ရေးအန္တရာယ်လျော့ပါးရေးနဲ့ဒိန်ကွဲပြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေအတွေ့တုံ့ပြန်ဆောင်ရွက်တဲ့ဝန်ဆောင်မှုကိုဆောင်ရွက်ပေးခဲ့ပါတယ်။ဒါပေမဲ့လုံလောက်မှုမရှိသေးပါဘူး။ကျွန်တော်တို့တွေစူးစမ်းဆောင်ရွက်နေကြပေမဲ့လည်းလိမ်ပိုင်းဆိုင်ရာစော်ကားခံရမှုတွေနဲ့ရုပ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့ကလေးတွေအတွေ့အထူးဝန်ဆောင်မှုတွေကိုပြင်ဆင်ထားရလိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်
။ဒါအပြင်ဒီစစ်ပွဲဟာမတန်ဆွမ်းကလေးတွေအချိုးအစားအရာမမျှတတ်အောင်ကိုပိုပြီးခံစားနေရတယ်လို့လည်းသူကပြောပါတယ်။အဲ့ဒီအတွက်နိုင်ငံအစိုးရတွေကသူတို့ရဲ့အပြည်ပြည်ဆိုင်ရာကုလသမဂ္ဂကလေးများရာမုံငွေအဖွဲ့ UNICEF ကမိဖက်အဖွဲ့အစည်းတွေကဟာအဲ့ဒီလိုအထူးဂရုစိုက်ရမယ့်ကလေးတွေအတွက်ပိုမိုတိုးချက်လှုပ်ဆောင်ပေးနေပါတယ်လို့လည်း Greenberg ကပြောသွားပါတယ်ခင်ဗျာ
ကုကမောင်စုံမင်းပြောပြသွားတော့ပါခင်ဗျာအခုတခါနားဆင်ရမှာကဒီအလုသမားရပိုင်ခွင့်နေနဲ့ပတ်သက်လာရင်တင်းကြီးညွတ်သေးစူပေါင်းတိုက်တွန်းတောင်းဆိုမှုတွေက
လိုင်လျောမှုကိုပိုရရှိလာစေတာတွေ့ရတယ်လို့နိုင်ငံပေါင်း80ကိုစစ်တမ်းကောက်ယူသုတေသနပြုထားတဲ့ ILO ကမ္ဘာအလို့သမားအဖွဲ့ချုပ်ရဲ့အစည်းအဝေးခန်းစာအစ်ကဆိုပါတယ်အဲ့လိုတောင်းဆိုမှုတွေကနေအလုပ်ခွင်တွင်အခြေအနေပိုပြီးတော့တိုးတက်လာစေတာကြားမလို့အားကနေလို့အားကတွေကွာဟမှုကိုကျင်းမြောင်းသွားစေတာအပြင်ခွဲခြားဆက်ဆံခံရမှုတွေကိုလည်းရော့ကျစေတယ်လို့ဆိုပါတယ်လီဇာရှိုင်းရဲ့သတင်းကိုပြောပြခြင်းပါလေဗျာလုပ်ငန်းရှင်တွေကိုအလို့သမားတမကတွေကစူပေါင်းတောင်းဆိုညှိနှိုင်းအပြေရှားမှုတွေကကဘာပေါ်မှာရှိတဲ့အလို့သမား၃ပုံ၃ပုံအတွက်အကျိုးရလတ်ကောင်းဖြစ်လာစေတယ်လို့ ILO ရဲ့အစည်းအဝေးခန်းစာအစ်ကဆိုပါတယ်စူပေါင်းတောင်းဆိုအပေးယူလုပ်ပြီးအောင်မြင်မှုရခဲ့တဲ့တာရကတွေထဲမှာအထင်ရှားဆုံးကတော့ကိုဗစ်ကြောင့်အလုပ်လက်မဲ့ဖြစ်ရတာဝင်ငွေရော့ကျနေတာစတဲ့အခြေအနေတွေကိုဖြေရှင်းရမှာထိရောက်မှုရှိတာတွေ့ရတယ်လို့ဆိုပါတယ်။တက်ဆိုင်သူတွေကြားညှိနှိုင်းပြီးသဘောတူညီမှုရကြတာကကာယောဂကာလရှေ့တန်းမှာလုပ်နေရတဲ့အလုပ်သမားတွေကိုအကာအကွယ်ပေးရရောက်တယ်လို့အဲလိုညွှန်ကြားမှုချုပ်ဂိုင်းရိုက်တာကပြောပါတယ်။အဲ့ဒီသဘောတူညီမှုထဲမှာကျန်းမာရေးစောင့်ရှောက်မှုလူမှုဖူလုံရေးနဲ့အခြားဝန်ဆောင်မှုစတဲ့အရေးပါတဲ့အချက်တွေပါဝင်တယ်လို့သူကဆိုပါတယ်။
Secondly, collective bargaining helped prevent the spread of COVID-19 in the workplace through paid sick leave provision.
ဒီလိုစုပေါင်းတောင်းဆိုညှိနှိုင်းတဲ့လုပ်ရကကိုဗစ်ကူးစက်ပြန့်ပွားမှုကိုလည်းတားဆီးပေးနိုင်ပါတယ်။အလုပ်ခွင်တွင်ရှောက်ခွင်ဖျားနာတဲ့ခံစားခွင့်ပေးတာမျိုးစက်တိုက်ဆိုသလိုအသွားအလာတွေကန့်သတ်ထားရကအလုပ်ခွင်ပြန်ဝင်ကြတဲ့ကာလတွေမှာလုပ်ငန်းခွင်လုံခြုံရေးနဲ့ကျန်းမာရေးအတွက်ပူးတွဲကြီးကြပ်မှုတွေလုပ်တာကလုပ်ငန်းတစ်ခုလုံးအတွက်အကျိုးပြုစေပါတယ်နောက်တစ်ချက်ကနှစ်ဦးနှစ်ဖက်အပေးအယူလုပ်သဘောတူညီမှုရတာကအလုပ်လက်မဲ့ဖြစ်တာအလုပ်ချိန်လျှော့ချခံရတာလုပ်ငန်းဆက်လက်လည်ပတ်နိုင်ဖို့စိတ်ချရတာစတာတွေအကျိုးဖြစ်ထွန်းစေနိုင်ပါတယ
်အမေရိကန်ပြည်ထောင်စုမှာဆိုရင် Amazon နဲ့ Starbucks တို့လိုကုမ္ပဏီကြီးတွေရဲ့အလုပ်သမားတွေပြီးခဲ့တဲ့နှစ်တည်းရင်ဆိုင်ခဲ့ရတဲ့ဆုံးရှုံးနှင်နာမှုတွေကတာရကဖြစ်ပါတယ်စုပေါင်းတောင်းဆိုညှိနှိုင်းအပြေရှားတဲ့ဤကဖွံ့ဖြိုးတဲ့နိုင်ငံတွေမှာအလုပ်ဖြစ်တာတွေ့ရတယ်လို့ဖွံ့ဖြိုးစနိုင်ငံတွေမှာလည်းအလုပ်ဖြစ်နေတယ်လို့ ILO ရဲ့အစည်းအဝေးစာကထောက်ပြပါတယ်။အာဖရိကနိုင်ငံတွေမှာအလုပ်ရှင်အလုပ်သမားကြားညှိနှိုင်းသဘောတူညီမှု58ခုရတာတွေ့ရတယ်လို့ ILO အစည်းအဝေးစာပြုစုရာမှာပါဝင်တဲ့ Susan Hater ကဆိုပါတယ်။အဲ့ဒီနိုင်ငံတွေမှာအပေးအယူလုပ်တဲ့ဖြစ်ရပ်တွေကိုကြည့်ရင်ဖွံ့ဖြိုးပြီးနိုင်ငံတွေထက်တောင်အကျိုးရလတ်ပိုရတာတွေ့ရတယ်လို့ဟေတာကပြောပါတယ
် Let me just take the example of Sierra Leone with it there was we did not have the employment retention measures that perhaps other countries in Europe had
Sierra Leone နိုင်ငံကိုပဲဥပမာအဖြစ်ကြည့်ရင်ဥရောပနိုင်ငံတွေမှာလိုအလုပ်သမားအခွင့်အရေးဆိုင်ရာတိကျတဲ့စီမံသတ်မှတ်ချက်တွေမရှိပါဘူးဒါပေမဲ့လည်းစုပေါင်းတောင်းဆိုညှိနှိုင်းအပြေရှားလိုက်ကြတဲ့အခါမှာခြီးသွားလုပ်ငန်းမှာဆိုရင်ကိုဗစ်ကာလတည်းအတော်အလာတွေကန့်သက်တားမြစ်ထားတာတွေရှိနေတာတော့အလှည့်ကျအလုပ်လုပ်ခွင့်ရနေတဲ့အတွက်အ ਨੇ ဆုံးတော့ဝန်ထမ်းတွေဝင်ငွေရနေကြပါတယ
်အလုပ်သမားလောကတစ်ခုလုံးပုံမတိုးတက်ကောင်းမွန်လာစေဖို့ဆိုရင်အလုပ်သမားနဲ့သမဂ္ဂတွေတူညီတညွတ်တဲ့တောင်းဆိုပြီးအလုပ်ရှင်တွေနဲ့ညှိနှိုင်းအပြေရှားတဲ့ဤကမရှိမဖြစ်ထိရောက်တဲ့ဤလန်းဖြစ်တယ်လို့ ILO အစည်းအဝေးခန်းစာပြုစုသူတွေကပြောပါတယ်ဒီဤလန်းကအလုပ်သမားတွေအတွက်သာမကအလုပ်ရှင်တွေအတွက်ပါအကျိုးရှိစေတာတွေ့ရတယ်လို့သူတို့ကပြောကြပါတယ်ခင်ဗျာ VO ရဲ့တင်းလာနေမနခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းသောရရှင်ပေးစာကဏ္ဍသတင်းတွေကအတုတထူးခြားဆန်းများသတင်းများအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
VO ရဲ့ American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူလူမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းပြကြပါလိမ့်ခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA အမေရိကန်တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5805နဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကပါကျွန်တော်တို့တိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှာပေးစာသတင်းတွေကတုတ္တထူးခြားစံပြသတင်းများအစီအစဉ်လေးမတိုင်ခင်မှာကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုလည်းတင်ဆက်ချင်ပါတယ်။ပြည်သွင်းနိုင်အပတ်စဉ်တင်ဆက်နေတဲ့ဒီအစီအစဉ်မှာဒီတစ်ပတ်အတွက်တော့သတင်းသမားတွေကိုလေးစားကုန်ပြုတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နည်းနဲ့ပတ်သက်လို့ဆွေးနွေးထားပါတယ်။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရင်လွတ်လပ်ခွင့်ကိုခုခံကာကွယ်တဲ့တရင်သမားတွေကိုလေးစားကုန်ပြုတဲ့ကဘာတရင်လွတ်လပ်ခွင့်နေ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်တရင်မီဒီယာများပေါ်စစ်ကောင်စီကကျူးလွန်သည့်ပြစ်မှုများအတွေ့တရားမျှတမှုရရှိရေးကြိုးပမ်းဆောင်ရွက်သွားမည်ဖြစ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရကယနေ့မေလ3ရက်ကြာရောက်သည့်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့တွင်ကြေညာလိုက်သည်လို့အေယာဝတီသတင်းဌာနကသတင်းမီဒီယာအပေါ်စစ်ကောင်စီကျူးလွန်မှုများတရားမျှတမှုရရှိရေးကြိုးပမ်းမည်ဟု NUG ဆိုခေါင်းစဉ်နဲ့ရေးသားတဲ့သတင်းဆောင်ပါးမှာဖော်ပြထားပါတယ်။အဲ့ဒီသတင်းဆောင်ပါးမှာပဲအမျိုးသားညီညွတ်ရေးအစိုးရ NUG ကသတင်းသမားတွေကိုလေးစားကုန်ပြုကြောင်းကိုလည်းအခုလိုဖော်ပြထားတာတွေ့ရပါတယ်။အခြေခံလူရပိုင်ခွင့်ဖြစ်သည့်လွတ်လပ်စွာရေးသားထုတ်ပေါ်ပြောဆိုခွင့်အတွက်အကြမ်းဖက်ဖိနှိပ်ရန်ပြုမှုများကြားကပင်ယင်းဤပေးဆက်မှုပေါင်းများစွာဖြင့်အာထုတ်ကြိုးပမ်းနေကြသည့်တရင်သမားများနှင့်တရင်ရင်းမြစ်များအားလုံးအားလေးစားကုန်ပြုကြောင်း NUG ကဆိုသည
်ကမ္ဘာတရင်လွတ်လပ်ခွင့်နေ့မှာပဲ ISP မြန်မာသုတေသနအဖွဲ့ကလည်းနှစ်ပေါင်း30ကျော်အတွင်းတရင်သမားများဖိနှိပ်ခံရမှုစံချိန်တင်ဆိုတဲ့ခေါင်းစဉ်နဲ့အလေးထားရမယ့် data အချက်အလက်များအမှတ်ဆက်ခွန်မှာအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်ဖိနှိပ်မှုတွေပြုလုပ်ခဲ့ပါတယ်။သတင်းမီဒီယာတွေကိုအကြမ်းဖက်ဝင်ရောက်စီးနင်းတာ၊ဆန္ဒထုတ်ဖော်ပွဲတွေမှာသတင်းယူနေတဲ့သတင်းတောက်တွေကိုပြစ်ခတ်ဖမ်းဆီးတာ၊သတင်းတောက်တွေရဲ့နေအိမ်တွေကိုဝင်ရောက်စီးနှင်ဖမ်းဆီးတာတွေနဲ့တရားစွဲဆိုတာတွေကိုပြုလုပ်ခဲ့ပါတယ်လို့အစပြုကမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာသမားတွေဖိနှိပ်ခံရတဲ့အခြေအနေတွေကိုအချက်လက်တွေနဲ့တကွတင်ပြထားတာတွေ့ရပါတယ်။ ISP မြန်မာကမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းသတင်းသမား143ဦးဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရတယ်။ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့သတင်းသမား143ဦးထဲက82ဦးဟာပြန်လည်လွတ်မြောက်လာခဲ့ပြီး58ဦးမှာအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရကတည်ဆုံးသူ၃ဦးရှိခဲ့တယ်။အဲ့ဒီ58ဦးထဲက19ဦးဟာထောင်ဒဏ်ချမှတ်ခံထားရပြီးကျန်39ဦးထဲကအများစုဟာအချင်းတော်တွေထဲမှာဖမ်းဆီးခံထားရတာတနှစ်ကျော်ကြာမြင့်နေပြီဖြစ်ပြီးဖမ်းဝင်ရန်ထုတ်ခံထားရတဲ့သတင်းသမား34ဦးထက်မနည်းရှိတယ်လို့ဆိုပါတယ
်။ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကို UNESCO လို့ခေါ်တဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးကကမ္ဘာကထပြုဆောင်ရွက်ခဲ့တာဖြစ်ပြီးနှစ်စဉ်မေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံကြီးက1993ခုနှစ်ဒီဇင်ဘာလမှာအတည်ပြုသတ်မှတ်ပေးခဲ့တာဖြစ်ပါတယ
်။2022ခုနှစ်ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုတော့တောင်အမေရိကတိုက်ကဥရုဂွေးနိုင်ငံပွန်တာဒဲလ် SD မြို့မှာမေလ2ရက်နေ့ကနေ9ရက်နေ့အထိပြုလုပ်ခဲ့ပါတယ်။ဒီနေ့ရဲ့စောင်းပုတ်ကတော့Digital Key ရဲ့ NDA နဲ့ရင်ဆိုင်နေရတဲ့သတင်းမီဒီယာလောကဖြစ်ပါတယ်။ကမ္ဘာသတင်းလွတ်လပ်ခွင့်နေ့နှစ်ပတ်လည်နေ့အခမ်းအနားကိုကမ္ဘာတဝန်းကမူဝါဒချမှတ်သူတွေ၊သတင်းသမားတွေ၊သတင်းဌာနတွေကကိုယ်စားလှယ်တွေ၊တက်ကြွလှုပ်ရှားသူတွေ၊စိုက်ဘာလုံခြုံရေးစီမံခန့်ခွဲသူတွေ၊ဥပဒေရေးရာကျွမ်းကျင်သူတွေတက်ရောက်ခဲ့ကြပြီးလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်နေ့အပေါ် Digital ရဲ့အကျိုးသက်ရောက်မှုသ တင်းသမားတွေရဲ့လုံခြုံရေးတင်းချက်လက်သိပိုင်ခွင့်ရယူပိုင်ခွင့်တွေအကြောင်းနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်တွေအကြောင်းဆွေးနွေးခဲ့ကြပါတယ်ကမ္ဘာတည်းလွတ်လပ်ခွင့်နေမှာ ARD BBC VOA စတဲ့သတင်းဌာနတွေကဒီကနေ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေသတင်းသမားတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုဖော်ပြထုတ်လွှင့်ကြတာတွေ့ရပါတယ်။ VOA ရဲ့အင်တာဗျူးမှာမြန်မာပြည်တွင်းကသတင်းသမားတအုပ်ရဲ့တွေ့ကြုံခံစားရတဲ့အခြေအနေကို CNI သတင်းဌာနရဲ့ Editor ကိုချစ်မင်းထွန်းကအခုလိုပြောသွားပါတယ်။ဒီ
တော့ကဆိုရင်ကျွန်တော်တို့ကဟိုကိုခန္ဓာလုံးကြုံရေးကိုဥပဒေပြရတယ်အခုကကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်လုံးကြုံရေးနှစ်ခုလုံးပါကအားနည်းလာရှိလာတယ်ပေါ့ဒီခက်ခဲတွေဒီချင်းတွေတော့ကျွန်တော်တို့ချိန်နေရတယ်ဒီတည်ခိုးနေဆိုတော့ပို့ဆိုးတာပေါ့ဥပမာပဲကျွန်တော်တို့ဒီဂျန်ကုန်မာဆိုတာဂျန်ကုန်မာဝင်သွားပြီမှာကျွန်တော်တို့အရင်တော့ကလွတ်လပ်လပ်ကင်မာကြီးချမ်းလို့ပြောလို့ကောင်းမှဖြစ်တယ်ကျွန်တော်တို့အခုကကင်မာချမ်းသွားတာလို့ဒီလိုတစ်ခုခုဆိုတာကင်မာမြင်ကိုပါပါလဲဆိုတဲ့အမျိုးတွေကဟိုကြည့်ကြရလဲကြည့်တယ်ဟုတ်ကဲ့ဟိုဒီလူမျိုးတစ်ခွဲကလည်းကြည့်ပေါ့ရှိတဲ့ခါကျတော့ကျွန်တော်တို့ကဒီမှာကျွန်တော်တို့ကိုတစ်ခုပြန်လာရောက်ဝင်ပြီးတော့ပြစ်ထဲလိုက်ပါမျိုးဒါမျိုးကြီးဆိုရင်ညာတာရှိတယ်အရင်ကဘလို့တော့တော်လို့ကြတယ်ပေါ့နောက်တစ်ခါကျတော့ကျွန်တော်တို့ဘယ်ဘက်ကလူလဲဆိုတဲ့အမြင်မျိုးနဲ့ကျွန်တော်တို့ဟိုဘာမှမမေးဘဲနဲ့ဆွဲစီသွားမှမျိုးကိုကျွန်တော်တို့ကဒီဟာတွေကတွေးနေရတဲ့ပုံစံမျိုးကိုအရင်တော့ကြာတာပြေးပြောင်းတယ်ကျွန်တော်တို့ကဘယ်ချင်းဘယ်နေရာဘယ်ချင်းဘယ်ကာလဘယ်ဘယ်ပဲတော့တော့မှာမဖြစ်စိတ်ပိုင်းဆိုင်ရာရှင်းလာရတယ်လို့ခန္ဓာကိုယ်ပိုင်းဆိုင်ရာလို့ကျွန်တော်တို့ကရှင်းလာရင်းကြုံကြီးတစ်ခါစိတ်ပိုင်းဆိုင်ရာဒါလို့ဖြစ်တာ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကသတင်းသမားတွေဟာအဆိုးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်စိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာပါလုံခြုံမှုမရှိတော့ပါဘူးသတင်းရယူဖို့ခက်ခဲတာရရှိတဲ့သတင်းတွေကိုအတည်ပြုဖို့ခက်ခဲတာသတင်းရယူနိုင်တဲ့အရင်းအမြစ်တွေရှားပါလာတာတရင်သမားတွေလုံခြုံမှုမရှိတော့တာလွတ်လပ်စွာထုတ်ပေါ်ရေးသားပြောဆိုဖို့ခက်ခဲပြီးအန္တရာယ်များလာတာတွေကြုံနေကြရတာပါဒီအခြေအနေတွေရဲ့အကျိုးဆက်ကတော့တရင်အဆင့်တန်းတွေကျဆင်းလာတာတရင်တုနဲ့ဝါရဖြန့်ရှိမှုတွေလွှမ်းမိုးလာပြီးတရင်တွေကိုယုံကြည်ဖို့ခက်ခဲလာတာဘက်နဲ့ရက်ဒီရေးသားပေါ်ပြလာကြတာတွေပဲဖြစ်ပါတယ်လက်တလုံးမှာတော့မြန်မာနိုင်ငံတွင်းမှာဒီလိုအခြေအနေတွေကလွန်မြောက်ဖို့ရာမဖြစ်နိုင်သေးပါဘူးဘယ်လိုပဲဖြစ်ဖြစ်အခက်အခဲတွေမလုံခြုံမှုတွေအန္တရာယ်တွေကြားကနေစွန့်စားပြီးသတင်းမှန်တွေရရှိရေးအတွက်တတိရှိရှိဆောင်ရွက်နေကြတဲ့မီဒီယာတွေနဲ့သတင်းသမားတွေကိုတော့ဂုဏ်ပြုကြရမှာပါလွတ်လပ်စွာပြောဆိုထုတ်ဖော်ခွင့်နဲ့သတင်းအချက်အလက်လွတ်လပ်စွာစီးဆင်းခွင့်ရယူသုံးစွဲပိုင်ခွင့်ဆိုတာတွေဟာအခြေခံလူ့အခွင့်အရေးတွေကိုလေးစားလိုက်နာပြီးဒီမိုကရေစီကျင့်သုံးတဲ့အစိုးရတွေထံကသာရရှိနိုင်မှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာမြမမီဒီယာမြင်ကွင်းအကြောင်းကိုတင်ပြပြီးမဟိတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြမပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီခင်ဗျာ
ရခင်ရှင်ပြီတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ကျေးဇူးဆိုတဲ့တော်ရရှင်ကမင်္ဂလာပါဗီဒီယိုကိုတခါမှအစာမရေးဘူးလို့ဘယ်လိုရေးရမှန်းမသိပါဘူးအများရန်အားပေးနေပါရဲ့တခြင်းရေးချင်တာရောက်လားမသိမရောက်လားမသိလို့အဆန်ရေးပို့လိုက်ပါရဲ့ဟုတ်ကဲ့စာရောက်ပါရဲ့ကျေးဇူးရေးအခုလိုပဲ Messenger ကနေပြီးတော့အခုရေးတဲ့အတိုင်းစာထပ်ပြီးရေးနိုင်ပါရဲ့နော်ကျွန်တော်တို့မကြာခဏဒီ Messenger ကတော်ရရှင်နဲ့ရေးလာတဲ့စာတွေကိုအမြဲလို့စစ်ပါရဲ့ကျေးဇူးတင်ပါရဲ့အလင်းရောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကမင်္ဂလာပါ VOE ကျွန်တော်တို့ပြည်သူတွေအတွက်ကမ္ဘာကတည်အောင်သတင်းတွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ရပါတယ်အလင်းရောင်ဖြစ်ပါတယ်ဖို့သူရဆိုတဲ့တော်ရရှင်ကတော့ VOE ရေးတဲ့ငငယ်ရဆိုရင်တော့ VOE အစီအစဉ်လာတိုင်းအိမ်ကဘာဘာနဲ့ရေဒီယိုလူရပြီးနားထောင်ရတာအမောပါတဲ့အခုအဲ့လိုနားထောင်ရတာ19နှစ်လောက်ကြာခဲ့ပြီဆိုတော့ရေးလာပါတယ်ဒါနဲ့တည်းဆိုင်နောက်ထပ်တော်ရရှင်တယောက်အိမ်မှာရေးလာတာပါမြင့်နိုင်ဆိုတဲ့တော်ရရှင်မှာသူက88တုံးကလည်း VOE Radio ကိုခိုးနားထောင်ခဲ့ရတဲ့ပုံပါပါတဲ့အခ ခုအဲ့လိုမျိုးအတွေ့အကြုံတွေတကြောပြန်လဲတာကိုသူညွှန်ပြရပါတယ်။တာတာဆောင်ဆိုတဲ့သောရရှင်ကတော့မြမပြေကပေးစာများအစီအစဉ်ကိုအထူးကြိုက်နှစ်တပါတယ်။တခြင်းလေးတွေနောက်ခံထည့်ပေးထားတာကိုလည်းအရန်ခံစားရပါတယ်ဆိုတော့ရေးလာပါတယ်။အွန်လိုင်းဆိုးဆိုတဲ့သောရရှင်ကလည်း VOA သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဆိုတော့ခုလိုရေးလာပါတယ်
။တာလီစွာပါ VOA VOA ကထုတ်လင်းပြသပေးတဲ့မြမသတင်းတွေကိုမြန်မာနိုင်ငံရဲ့ဝေးတနေရာကနေသတင်းတွေနှာထောင်လို့ရနေတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးစမ်းမပျော်ရွှင်ပြီးပြည်သူတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနိုင်ငံကြီးအမြဲဆုံးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါ။ဒီမိုကရေစီနိုင်ငံကြီးအမြဲဆုံးဖြစ်ပါစေလို့အားလုံးရည်တမ်းဆုတောင်းနေကြပါတယ်။ဆိုမြင့်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့ပွင့်လင်းမြင်သာမှုရှိမှလူငယ်တွေအမြင့်ကျဲတိုင်းပြည်တိုးတက်မှာမဟုတ်မမှန်ခိုးချောင်ခိုးဝက်မတရားလုပ်နေရတယ်မရမျက်ွယ်ဆိုတာမရှိတော့ပါလို့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်ရေးလာတဲ့သောရရှင်တစ်ယောက်ကတော့ Hello View ရေးတဲ့ည9နာရီကနေ10နာရီအစီအစဉ်ကိုအရင်ကလိုမျိုး YouTube Channel ကနေလွှင့်ပေးပါအောင်ဗျာတဲ့ Facebook က VPN ကြောင့်လား Internet Connection ကြောင့်လားတော့မသိနားထောင်တာအဆင်မပြေလို့ပါ YouTube စာမျက်နှာကနေနားထောင်ရတာကျွန်တော်တို့ပို့ပြီးအဆင်ပြေပါလေတဲ့ဟုတ်ကဲ့ပါဒီ Torah ရှင်တွေလိုမျိုး YouTube ကနေနားထောင်နေတဲ့ Torah ရှင်တွေလည်းရှိမယ်ထင်ပါရဲ့နော်ဒါကြောင့်မို့ကျွန်တော်တို့အစီအစဉ်တွေကိုဒီလူမြင်တန်ချာကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တပြိုင်နက်တည်းမှာ Facebook စာမျက်နှာကနေရောနောက်ပြီး YouTube စာမျက်နှာကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်တကယ်လို့ဓာတ်ရိုက်မကြည့်လိုက်ရအောင်ဆိုရင်လည်းအဲ့ဒီ Facebook စာမျက်နှာမှာကောနောက်ပြီး YouTube စာမျက်နှာဒါမှမဟုတ်လေကျွန်တော်တို့ View ရေမြန်မာပိုင်း Internet စာမျက်နှာမှာသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်နော်သတင်းတွေကိုလည်းဖတ်ရှုလို့ရပါတယ် Internet line နေကြောင်းတနေရာမဟုတ်တနေရာအဆင်ပြေအောင်လို့နေရာမျိုးစုံကနေတင်ပေးထားတာဖြစ်ပါတယ်0ဆိုတဲ့တော်ရရှင်ရေးလာတဲ့စာလေးကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုလိုစီစဉ်ကောင်းလေးတွေကိုအမြဲတင်ဆက်ပေးရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျာ။ Internet အပိတ်ခံရတဲ့ဒေသကမှ VOA ကသတင်းတွေဖတ်ဖို့အခက်အခဲဖြစ်နေပါတယ်။အခုက 2G နဲ့ပို့လိုက်တာပါ။ email ကနေ VOA ရဲ့သတင်းလေးတွေယူခြင်းပါတယ်။ website တွေဘာညာဝင်ရတာမလွယ်ကူလို့ကျွန်တော် email လိပ်စာလေးလည်းဒီကနေပို့လိုက်ပါတယ်။ကျွန်တော်ရဲ့ mail တွေကို VOA ရဲ့သတင်းလာတွေပို့ပေးစေခြင်းပါတယ်နော်
။ဟုတ်ကဲ့ဒီတော့ရှင်က internet နဲ့အဆင်မပြေသူ Facebook တို့ဘာတို့ကနေပြီးတော့သတင်းတွေကိုဖတ်လို့မရအောင်ဆိုလို့သူ့ရဲ့ email လိပ်စာနဲ့သတင်းတွေကိုပို့ပေးလိုက်ပါတယ်နော်။ကျွန်တော် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေရဲ့မှာရှင်တော့ဒီတရုတ်နဲ့ထိုင်ဝမ်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရုပ်ပြဗီဒီယိုသတင်းတင်ဆက်ပေးမှုပေါ်မှာသတင်းရှင်တယောက်ကြည့်ပြီးတော့မှရေးလာတာကအခုဥရောပမှာဖြစ်နေတဲ့ Ukraine နဲ့ Russia အကြောင်းကိုလည်းဒီလိုမျိုးလေးတမိုင်းကြောင်းနဲ့တကွရုပ်ပြဗီဒီယိုအစီအစဉ်လေးတင်ဆက်ပေးပါဆိုပြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ပါကျမတို့အခွင့်အာဏာနဲ့တင်ဆက်ပေးပါမယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်း VOA ကလက်ခံရရှိတာပါနော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားခြင်းပါတော်ရရှင်ဇော်မျိုးသိမ်းမှာသူကတော့ VOA ကိုဟုတ်ရင်လည်းကအစင်မြဲအားပေးလာတဲ့တော်ရရှင်ဖြစ်ပါတယ်တဲ့
မင်္ဂလာပါ VOA ဗီဒီယိုကပုံမှန်သတင်းတင်ဆက်ပေးသူတယောက်စီတိုင်းကိုကျေးဇူးအထူးတင်ရှိပါရစေ။စိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းတွေနဲ့ပြည့်စုံကြပါစေလို့လည်းဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာ။ဗီဒီယိုကိုအစဉ်မြဲအားပေးလျက်ပါ။ကျွန်တော်ကငယ်စဉ်ကတည်းကတနတ်တန်တွေဘုံတန်တွေကြားမှာကြီးပြင်းခဲ့ရတာမို့ဆေးရဲဆိုးကျိုးကိုကျွန်တော်ကိုယ်တိုင်ခံစားခဲ့ရတာပါ။ဒီလိုပဲမြန်မာပြည်တဝန်းကဆင်းရဲရှောင်ပြည်သူတွေလည်းဆေးရဲဆိုးကျိုးကိုခံစားနေကြပါတယ်။စစ်စိုးတာမိစားလေးတစားလိုပါပဲသိငယ်တယ်ဆိုပြီးတော့အထင်သေးလို့မရပါဘူးအဲ့ဒီမိစားလေးကပဲတကဘာလုံးကိုလောင်ကျွမ်းပစ်စီနိုင်ပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကသက်ဆိုင်ရာခေါင်းဆောင်တွေမိမိတို့ရဲ့အတ္တမာနနဲ့ကိုကျိုးစီးပွားတွေကိုမကြည့်ပဲအများပြည်သူရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးကြပါလို့ဗီဒီယိုတစ်ဆင့်မေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာကဘာသူကဘာသားအပေါင်းမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့မြန်မာသူတရား၄ပါးနဲ့ရှင်တွဲနေထိုင်နိုင်ကြပါစေခင်ဗျာ
ဘလို့အချင်းကြီးမျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကကူညီမှလည်းလို့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ် ရင်ဖွင့်လာတဲ့တောရရှင်တချို့ရဲ့စာကိုလည်းဖော်ပြပေးကြပါလိမ့်နော်တောရရှင်ဒီရောက်ကတော့အကောင့်မဖော်ပြဖို့အထူးမြစ်တာရက်ခံပါတယ်ဆိုတော့နာမည်လှုပ်ဝဲထားဖို့ပြောလာတာပ
ါနာမည်မဖော်ပြပါနဲ့ဒါကတော့ဒုတိယမေကွန်းမ VOA ကိုရေးတဲ့စာလေး VOA ကဖတ်လို့နားထောင်ရပြီးရပိုင်းအတွင်းမှာပဲအိမ်ကဖုန်းခေါ်လာပါတယ်ကျွန်တော်တို့ဒေသကတတ်ခံရတဲ့အကြောင်းတွေရွာမီးရှို့ခံရတဲ့အကြောင်းတွေပေါ့ဗျာစုံစမ်းကြည့်တော့လေဟုတ်နေပြန်တယ်အဲ့ဒီတော့မေးချင်တာက UN တို့ EU တို့ US တို့ ICC တို့ကပြစ်မှုမထင်ရှားသေးလို့လားရာဇဝတ်မှုမမြောက်သေးလို့လားတက်တည်မခိုင်လုံသေးလို့လားဘာကိုစောင့်ဆိုင်နေတာလဲမသိလို့မေးကြည့်ကြပါလေဗျာသူတို့ကပြောလိုက်ရင်ပြင်းပြင်းထန်ထန်ရှုတ်ချတယ်တို့ကန့်ကွက်ပါတယ်တို့နဲ့ပဲနှုတ်ဤဆောင်မခြင်းနဲ့ပဲလုပ်နေတာပါအဲ့ဒီလောက်နဲ့မပြီးပါဘူးလို့ပြောပေးပါ VOA ရေကုလသမဂ္ဂအဖွဲ့တွေကိုအားမရလို့ပေါ့ဗျာ VOA ဝိုင်းတော်သားတွေအားလုံးစိတ်ဤချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနေနဲ့ပြည့်ပြည့်စုံကြပါစေလို့ဆုတောင်းပေးပါတယ်ဗျာ
မြန်မာနိုင်ငံမှာဒီလောက်အခြေအနေဆိုးရိမ်နဲ့ရင်ဆိုင်နေရပေမဲ့လေနိုင်ငံတကာအဖွဲ့အစည်းတွေနေနဲ့တကယ်တမ်းဘာမှမလုပ်ဖက်နဲ့နှုတ်လေးနဲ့ပဲပြောနေတာမပြီးပါဘူးဆိုပြီးတော့ဒီတော့ရှင်စာရေးလာတာဖြစ်ပါတယ်ဘာလို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေနည်းနည်းလေးview bammi news ဆိုရင် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလိုပြည်ညမာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင်ပြည်ညမာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ခရစ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ view app နာမည်က view bammi ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bammi.viewnews.com ဖြစ်ပါတယ်။ကျမဧသနာဆိုပါ view ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ရအပြီးမှာတော့မန်းညွညွလွင်တင်ဆက်မဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
Elders, we are very supportive of your democratic transition.
The elders ဆိုတာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူခွင့်ရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူအခွင့်ရေးလှုပ်ရှားသူဒီတာပညာရှင် Peter Gabriel နဲ့တောင်အာဖရိကကလူတုခေါင်းဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင် Nelson Mandela တို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက် Nelson Mandela ရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါလူခွင့်ရင်းနဲ့ငြိမ်းချမ်းရေးအတွက်ကဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကွပူးပေါင်းဆောင်ရွက်ကြဖို့ The Elders ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။က
ကမ္ဘာငြိမ်းချမ်းရေးနဲ့လူအခွင့်အရေးတွေအပြင်ဇာတိဥတုပြောင်းလဲလာတဲ့ကိစ္စတွေကမ္ဘာကာယောဂါဆိုကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေဆင်းရဲမွေးတေမှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ ကမ္ဘာပေါ်မှာလူသန်း900ဟာတရားမျှတတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြည့်ဆင်းသွားနိုင်အောင်ကောင်းမွန်တဲ့ကျင့်ဝတ်နဲ့အုပ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်ဆောင်တွေလူမှုရေးနယ်ပယ်အသီးသီးကတာဝန်
ပါဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့ American သမ္မတဟောင်း Jimmy Carter လူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီး Desmond Tutu 2018ခုနှစ်ကကွယ်လွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Kofi Annan တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချိန်ကနေအိမ်အချင်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြဲချပေးခဲ့ကြတာပါ2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင
်တနင်္ဂနွေညတိုင်းနဲ့အခုလိုတနင်္လာနေ့မနက်ခင်းတိုင်းမှာမညညွလွင်တင်ဆက်ပေးနေတဲ့သတင်းလေးကသုတအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြမှာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းက Star Wars ရုပ်ရှင်ပရိသတ်တွေကပြီးခဲ့တဲ့မေလ4ရက်နေ့တုန်းက Star Wars ရုပ်ရှင်တွေကဇက်ကောင်တွေလိုဝတ်ဆင်ပြီးမြို့ထဲမှာလှည့်လည်ခဲ့ကြပါတယ်။အချိန်သတ်မှတ်ချက်နဲ့အပိသတ်မဖြစ်မနေစာရေးဖို့ရှိသူတွေအတွက်ပြင်းဤမနေပဲစာရေးဖို့ဖိအားပေးတဲ့ Coffee Sign Design ဂျပန်နိုင်ငံတိုကျိုမြို့မှာဖွင့်လှစ်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့အတူမခင်ဖြူတွေကပြောပြမှာဖြစ်ပါလေဗျာ
ထိုင်ဝမ်ကျွန်းက Star Wars ရုပ်ရှင်ပရိသတ်တွေပြီးခဲ့တဲ့မေလ၄ရက်နေ့ကStar Wars ရုပ်ရှင်တွေကစက်ကောင်တွေလိုဝတ်ဆင်ပြီးမြို့ထဲမှာလှည့်လည်ခဲ့ကြပါတယ် Star Wars ရုပ်ရှင်တွေကနာမည်ကြီးစကားလုံးဖြစ်တဲ့ May the Force be with you ဆိုတဲ့စကားနဲ့ခတ်ဆင်စေ May the Force ဖြစ်တာကြောင့်မေလ၄ရက်နေ့ကို Star Wars ကျေးဇူးအရစစ်ပွဲများအထိမ့်မှန်ဤအဖြစ်ကမ္ဘာတော်က Star Wars ရုပ်ရှင်ပရိသတ်တွေသတ်မှတ်ထားတာပါ။ထိုင်ဝမ်ကျွန်းမှာကျင်းပတဲ့ဒီပွဲဟာ9ကြိမ်လောက်ဖြစ်ပြီး COVID-19 ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့ကြားကပဲဒီပွဲကိုကျင်းပခဲ့တာပါ။ဒါကြောင့်အများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းစည်းတွေမဖြစ်မနေတက်ထားရတဲ့စည်းကမ်းလည်းရှိနေပါသေးတယ်။ Tuscan Raiders လို့တချို့လူတွေဝတ်ဆင်တဲ့ဝတ်စုံတွေကိုတော့တလကြာတေးချဖန်တီးချုပ်လုပ်ထားရပါတယ်။အဲ့ဒီနေ့မှာပဲ Star Wars ရုပ်ရှင်တွေကဇက်ကောင်ရုပ်တွေကိုလည်း Internet ဈေးဝယ်စင်တာတွေမှာဈေးလျှော့ရောင်းချပေးခဲ့ပါတယ်ရှင
်အချိန်သတ်မှတ်ချက်နဲ့အပိသတ်မဖြစ်မနေစာရေးဖို့ရှိတဲ့သူတွေအတွက်ကြီးကြီးမနေပဲစာရေးဖို့ဖိအားပေးတဲ့ Coffee Sign Design ကိုဂျပန်နိုင်ငံတိုကျိုမြို့မှာဖွင့်လှစ်လိုက်ပါတယ်လက်ရေးစာမှုကဖေးလို့နာမည်ပေးထားတဲ့ Sign ဟာအချိန်မီစာရေးသားဖို့ရှိနေပြီးတော့လေးဖြစ်နေသူတွေကိုတွန်းအားပေးဖို့ဖွင့်ထားတာပါ Coffee Sign ထဲကိုဝင်လိုက်တာနဲ့စာရွက်လေးတစ်ရွက်ပေါ်မှာရေးရမယ့်အကြောင်းအရာနာမည်ရည်ရွယ်ချက်စာရာတွေကိုလာတဲ့သူတွေကရေးပြီးတော့ဆိုင်ကိုပေးရပါတယ်။တက်ရက်ဒေတာပြီးတီးတန့်ထိုင်ကုန်တွေစီစဉ်ပေးထားသလို Wi-Fi နဲ့ဖုန်းအားသွင်းဖို့ကအစစီစဉ်ပေးထားပါတယ်။ Coffee လက်ဖက်ရည်တွေကိုကြိုက်သလောက်သုံးဆောင်နိုင်ပေမဲ့အစားအသောက်တော့မှာယူနိုင်တာမရှိပါဘူး။ဆိုင်ကိုလာစာရေးတဲ့သူတွေကိုဆိုင်ကဝန်ထမ်းတွေကလိုက်စစ်ဆေးနေပြီးအလုပ်မပြီးတဲ့သူတွေကိုနောက်ကနေမသိပသာရက်ဖိအားပေးတာမျိုးတွေကိုအဆင့်3ခုနဲ့လှုပ်ဖို့အတွက်ရွေးချယ်ထားလို့ရပါတယ်အဓိကရည်ရွယ်ချက်ကတော့လူတွေရဲ့အလုပ်ပေါ်အာရုံစူးစိုက်မှုပိုကောင်းဖို့ဖြစ်တယ်လို့စိုင်းပိုင်ရှင်တာကူယာကာဝေကပြောပါတယ်
ဂျပန်နိုင်ငံမှာလကဘာဘော်ကိုပို့မယ်ဘောလုံးပုံစံဆက်ရုပ်တစ်မျိုးကိုတည်ထွင်လိုက်ပါတယ်။ဆိုရာကယူလိုနာမည်ပေးထားတဲ့ဒီဆက်ရုပ်ကိုဂျပန်ကလေးကစားစရာအယုတ်ထုတ်လုပ်တဲ့ချိုမီကုမ္ပဏီနဲ့ဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီဂျက်ဆာတို့ပူးပေါင်းဖန်တီးခဲ့ကြတာပါ။လက်တော်ဆာလောက်ပဲရှိတဲ့ဒီဆက်ရုပ်ဟာ250ဂရမ်လောက်ပဲလေးပြီးတော့ဘေးမှာဘိန်းနှစ်ဖက်နဲ့အရှိနဲ့အနောက်ဖက်မှာတော့ကင်မရာနှလုံးတက်ထားပါတယ်။ဒီဘောလုံးဆက်ရုပ်လေးကိုလက်ကဘာဘော်ကတဲဆန်တဲ့မြေမှာသွားနိုင်အောင်ဖန်တီးထားပြီးတော့အပူအေးပြင်းထန်မှုတွေကိုလည်းခံနိုင်အောင်အလူမီနီယံနဲ့ပလတ်စတစ်ကိုသုံးပြီးထုတ်လုပ်ထားပါတယ်။လက်ကဘာဘော်ကရာသီဥတုကအနုတ်190ဒီဂရီကနေ110ဒီဂရီဆဲလ်စီယက်လောက်အထိကိုရောက်သွားနိုင်တာလည်းဖြစ်ပါတယ်။ကလေးကစားစရာပုံစံမျိုးဖြစ်နေတဲ့ဒီဆက်ရုပ်လက်ကဘာပေါ်သွားတဲ့ခီးကိုကြည့်ပြီးကလေးတွေအနေနဲ့အနာဂတ်မှာအာကာသအကြောင်းစိတ်ဝင်စားလာမယ်ဆိုရင်သူဝမ်းသာမှာဖြစ်တဲ့အကြောင်းဒီဆက်ရုပ်ကိုတီထွင်တဲ့အင်ဂျင်နီယာတဦးကပြောပါရယ်ဒီဆက်ရုပ်လေးကိုလက်ကဘာပေါ်ကို2023ခုနှစ်မှာလာဆင်းရင် slim နဲ့ပို့ဆောင်မှာဖြစ်ပြီးဒီဆက်ရုပ်လေးကလက်ကဘာပေါ်ကပုံရိပ်တွေနဲ့လာဆင်းရင်ကိုတက်ပုံရိုက်ပြီးကဘာမြေပေါ်ကိုပြန်ပို့ပေးမှာဖြစ်ပါရယ်ရှင်
ဖွဲ့စည်းပြဝင်တွေကိုအကူအညီပေးနိုင်တဲ့ဖွဲ့စည်းတီအမဲရောင်ပျော့ပျော့ဆက်ရုပ်တစ်မျိုးကိုအောင်ကောင်ကျွန်းကသူတည်တီတွေကတီထွင်လိုက်ပါတယ်။ဒီဆက်ရုပ်ဟာခန္ဓာကိုယ်ရဲကရောက်ဖို့ခက်ခဲတဲ့အစိပ်ပိုင်းတွေကိုသွားနိုင်မှာဖြစ်ပြီးတော့လောလောဆယ်မှာတော့အဝေးကနေမထိန်းချုပ်နိုင်သေးသလိုဒီဆက်ရုပ်ဟာလူခန္ဓာကိုယ်အတွက်လည်းအဆိပ်သင့်နိုင်ပါသေးတယ်။ဟောင်ကောင် Chinese တက္ကသိုလ်ကသူတည်တီတွေကတီထွင်ခဲ့တာဖြစ်ပြီးတော့ Soft Robot လို့နာမည်ပေးထားပါတယ်။နောက်ဖာမာဒီဆက်ရုပ်ကိုလူခန္ဓာကိုယ်ရဲကိုထည့်လိုက်ပြီးတန်လိုက်တဲ့ထိန်းချုပ်နိုင်ဖို့လည်းရည်ရွယ်ထားပါတယ်။ဒီဆက်ရုပ်ကိုလူနာဆေးသွင်းတာဒါမှမဟုတ်မတော်တဆမျိုးချလိုက်မိတဲ့ပစ္စည်းတွေကိုပြန်ထုတ်ပေးတာမျိုးတွေအတွက်သုံးဖို့ရည်ရွယ်ထားပါတယ
်။ကမ္ဘာ့ကအထူးခြားဆန်းပြားသတင်းတွေကိုကိုငင်းညံ့နဲ့မက်ခင်ဖြူထွေးတို့ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတဲ့ဆိုရင်တော့ VO ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
။ Ukraine အရှေ့ပိုင်း Luhansk ဒေသမှာတနင်္ဂနွေနေ့က Russia တပ်တွေရဲ့ဘုံးကျဲတိုက်ခိုက်မှုကြောင့် Bilohorivka မှာရှိတဲ့လူအယောက်60လောက်ခိုလုံးနေတဲ့စာတင်ကျောင်းတစ်ကျောင်းဟာပျက်စီးသွားပြီးအဲ့ဒီထက်က30လောက်ကိုပဲကယ်တင်နိုင်ခဲ့တယ်လို့လူဟန့်စ်အုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းကိုရုရှားချုပ်ချော်မှုကြောင့်ပြည်ပကိုထွက်ပြေးရတဲ့ဒုက္ခသည်တွေအခြေအနေကိုဆန်းစစ်ဖို့ဥရောပကိုလာရောက်တဲ့လေးရကြခီးစဉ်တက်တရနေဖြစ်တဲ့တနင်္ဂနွေနေ့မှာအမေရိကန်သမ္မတကတော်ဂျိုးဘိုင်ဒန်ဟာကြိုတင်မကြေညာပဲယူကရိန်းကိုတွားရောက်ခဲ့ပြီးယူကရိန်းသမ္မတကတော်အိုလီနာဇီလန်စကာနဲ့တွေ့ဆုံခဲ့ပါတယ်။American နဲ့ G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံခေါင်းဆောင်တွေဟာရုရှားစီကရေနံဆက်ပြီးမဝယ်ဖို့ဒါမှမဟုတ်တင်ပို့မှုပိတ်ပင်ဖို့အတွက်တနင်္ဂနွေနေ့မှာသဘောတူလိုက်ကြပြီးဒါဟာသတင်းဆက်ပတ်ကြားနေပြီဖြစ်တဲ့ Ukraine ကိုရုရှားချူးကျော်မှုအတွက်ရုရှားရဲ့ပင်မဝင်ငွေရလာကိုတိုက်ရိုက်ပစ်မှတ်ထားအရေးယူတာလည်းဖြစ်ပါတယ်။နာမည်ကျော် Ireland Rock Gita အဖွဲ့ YouTube ကဘုံလုံးနဲ့သူ့တွဲဘက် The Edge အဖွဲ့တို့ဟာတနင်္ဂနွေနေ့ကကီယက်ကဘူတာရုံမှာတိဂီတဖြောပြေပွဲပြုလုပ်ပြီးရုရှားရန်ကုန်ခုခံတွန်းလှန်နေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုဂုဏ်ပြုခဲ့ပါတယ်။လူမှောင်ခိုကူးသူတွေကလည်းတဆင့်မလေးရှားနိုင်ငံနဲ့တရားမဝင်ဝင်ရောက်ဖို့အတွက်စောင့်ဆိုင်းနေတဲ့မြန်မာနိုင်ငံသား89ဦးကိုထိုင်းရဲကဖမ်းဆီးလိုက်ပါတယ်။သူတို့ကိုထိုင်းနိုင်ငံတောင်ပိုင်းနရတီဝက်ပြည်နယ်တောက်ပိုင်းမြို့ကနေဖမ်းသွားတာပါ
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရင်မှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kelvin Fowler နဲ့ Derek Smith တို့ဖြစ်ကြပါတယ် VO ရဲ့တင်လာနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.